ဒီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်ပင်သင်ထားတဲ့အစွန်းရောက်မွတ်စလင်တရားဟောဆရာဇာရန်ဟာစင်တေဆုံးသွားတယ်လို့သမ္မတမထရီပါလာစရိစာနာကပြောကြားခဲ့ပါတယ်။နိုင်ငံအရှိပိုင်းကအစွန်းရောက်တရားဟောဆရာဟာနောက်ထပ်အသေးခံဘုံခွဲသူတစ်ယောက်နဲ့အတူဆန်ဂရီလာဟိုတယ်တိုက်ခိုက်မှုတွေမှာတေဆုံးသွားတယ်လို့သမ္မတကသတင်းထုတ်တွေကိုဒီကနေ့ပြောကြားတာဖြစ်ပါတယ်။တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80လောက်ကိုလည်းစီရီလင်ကလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်။အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီတေဆုံးခဲ့ပြီးတဲ့နောက်အစ္စလမ်ဘာသာဝင်တွေတောက်ချနေဝိပုဝဲအတွက်နိုင်ငံတော်ဘလီရီနာမှာလုံခြုံရေးထောင်ချီချထားပါတယ်။မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုကိုလက်တုံပြန်မှစိုးရိမ်လာကြောင်းဒီနေ့တောက်ချနေဝိပုဝဲကိုမတက်ကြတဲ့မွတ်စလင်တော်တော်များများလည်းရှိပါတယ်။စီရီလင်ကနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့စီရီလင်ကအာဏာပိုင်တွေပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဒီကနေ့ဧပြီ26ရက်ကနေဧပြီ28ရက်နေ့အထိရှောင်ကြဖို့အမေရိကန်တပ်ရုံးကလည်းအကြံပြုထားပါတယ်။ခရီးရန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေရုံးပိတ်ရက်ပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရီးရန်ဖျားချောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကပြောကြားထားပါတယ်။တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်။